ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတပိတ်စခန်းတွေကိုရှင်းပစ်ဖို့ကြိုးစားတဲ့အဓိကရုံးထင်းရဲတွေနဲ့အစိုးရစံချိန်ရေးဆန္ဒပြသူတွေကြားမှာတနက်နေ့အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားပြီးလူလေးဦးမကသေဆုံးသွားရပါတယ်။ဝင်ကြီးချုပ်ယုံနာမှာဖြစ်ပွားတဲ့တိုက်ခိုက်မှုမှာဆန္ဒပြသူ၃ဦးနဲ့ရဲရာရှိ၃ဦးသေဆုံးသွားတယ်လို့အရာရှိတွေကပြောပါတယ်။လူ၆၀လောက်တန်းရရရှိပြီးလူ၁၀၀လ 조사하는자리세나비아들의대백색한리고신비포로성내카아잼마팻바우로예가아서마뼈타라바세나비아도며주가로블로마마쿠간메네에쇼베도아베메레웬지조요나마시리오수레가아시트웨이쪼아두드초렛테마 M79 라운차리가인타비로예레시고삐니레로 HRW 루쿠예상지이어퀘웬난드우가 VOE 고뼈바레အင်္ဂါနေ့ကတော့အမျိုးသားအဂရီလိုက်ဆောင်မှုတိုက်ဖြည့်ရေးကော်မတီကဝန်ကြီးချုပ်ရင်လန့်ရှင်နာဝက်ကိုတရားစွဲမယ်လို့ကြေညာသွားတာပါဝန်ကြီးချုပ်ဟာထိုင်းနိုင်ငံရဲ့စပားဝယ်ယူမှုလုပ်ငန်းတွေမှာအဂရီလိုက်ဆောင်မှုတွေကြောင့်နိုင်ငံတော်ဘန်နာဒေါ်လာတန်ပေါင်းများစွာဆုံးရှုံးနေရပေမဲ့အဲ့ဒီကိစ္စကိုမစ်ရှင်လက်ကဘလို့မှအရေးယူမကင်တွေ့ဘူးလို့ပြောသွားခဲ့ပါတယ်